ဗောတာရှင်ဓမ္မမိတ်ဆွေအပေါင်းတို့ခင်ဗျာစက်တင်ဘာလ20ရက်နေ့ကအီတလီနိုင်ငံအစီစီမြို့နိုင်ကျင်းပခဲ့တဲ့ကမ္ဘာငြိမ်းချမ်းရေးအတွက်အထူးဆုတောင်းအပ်သောနေ့ World Day of Prayer for Peace ဆုတောင်းပွဲအခမ်းအနားမှာ Patriarch Bartholomew ကငြိမ်းချမ်းရေးကိုအနေရပြုသောအချိန်မှတောင်မှငြိမ်းချမ်းရေးကိုတည်ဆောက်ဖို့တောင်းချုပ်ကြောက်များလိုအပ်ပါတယ်တဦးနဲ့တဦးအပြန်အလှန်အတိမတ်ပြုခြင်းအပြန်အလှန်လေးစားခြင်းမရှိဘဲငြိမ်းချမ်းရေးမရနိုင်ဘူးတရားမျှတမှုမရှိဘဲငြိမ်းချမ်းရေးမရနိုင်ဘူး။တကပါလုံးမှာရှိနေကြတဲ့သူတွေကြားမှာအကျိုးပြုတဲ့ပူပေါင်းဆောင်ရွက်မှုမရှိဘူးဆိုရင်ငြိမ်းချမ်းရေးမရနိုင်ပါဘူး။အပြန်အလှန်အတိမတ်ပြုခြင်းပူပေါင်းဆောင်ရွက်ခြင်းကလည်းငြိမ်းချမ်းရေးကိုရရှိတာဖြစ်ပါတယ်။ဘယ်နေရာမှာကျွန်ုပ်တို့မှားလဲဆိုတာကျွန်ုပ်တို့ကိုကျွန်ုပ်တို့မေးဖို့လိုတယ်။ဒါမှမဟုတ်ဘယ်နေရာတွေမှာကျွန်ုပ်တို့သေချာဂရုမစိုက်မိတာလဲ။တင်းကျက်တဲ့ဘာသာရေးဝါဒတွေပေါ်ထွက်လာကြတယ်။အခြားသူတွေနဲ့အပြန်အလှန်ညှိနှိုင်းပြောဆိုခြင်းကိုပဲချိမ့်ချောက်လာတာမဟုတ်ပါဘူး။ကျွန်ုပ်တို့ကိုယ်တိုင်နဲ့ကျွန်ုပ်တို့ရဲ့အော်တာပစိတ်မှာပါချိမ့်ချောက်ခံလာရတာဖြစ်ပါတယ်။ကျွန်ုပ်တို့ရဲ့ယုံကြည်ခြင်းအလင်းရောင်၌သူတို့ကိုတန်ဆင်ဖို့သူတို့ကိုတီးခြားခွဲထုတ်ဖို့အားလုံးအတွက်ကောင်းမြတ်ခြင်းများသို့သူတို့ကိုပြောင်းလဲဖို့ကျွန်ုပ်တို့လှုပ်ဆောင်နိုင်ရမှာဖြစ်တယ်လို့မွက်ကြားခဲ့ပါတယ်။ဗောတရှင်ဓမ္မမိတ်ဆွေအပေါင်းတို့ခင်ဗျာဂျူးဘာသာရေးကောင်းဆောင်ရာဘီဘရော့ဒ်မန်ကလည်းနာဇီအချင်းစခန်းမှာသူတွေ့ကြုံခံစားခဲ့ရတဲ့အရာများကိုအခြေခံရင်လူငယ်များအားသူပြောနေကြအတိုင်းသမိုင်းအကြောင်းကိုမသိတော်သူသည်ထိုအရာကိုထပ်မံပြုဖို့ရန်တားမြစ်ခြင်းခံရပါတယ်အစီစီရဲ့ဝိညာဉ်ရေးရာကျင့်စဉ်ဟာနှိမ်ချခြင်းနဲ့တန်ရှင်းခြင်းအတွက်အကောင်းဆုံးပုံသက်သေဖြစ်တယ်ဒါဟာစစ်ပွဲများကြောင့်ဖြစ်ရတဲ့အဖြစ်ဆိုးများအတွက်အဖြေတစ်ခုပါပဲကျွန်ုပ်တို့တို့မတူညီကြရင်တော့မှကျွန်ုပ်တို့အတူတကွငြိမ်းချမ်းရေး၌ရှင်သန်ကြဖို့မိတ်ဆွေငယ်ချင်းဖြစ်ဖို့ဖြစ်နိုင်ပါတယ်လို့အစီစီကနေကဘာကြီးတစ်ခုလုံးကိုကျွန်ုပ်တို့ကြီးညာပါတယ်အပြန်အလှန်ညှိနှိုင်းပြောဆိုခြင်းအစွမ်းနဲ့ပဋိပက္ခကိုကာကွယ်နိုင်ပြီးလူတဦးကတဦးကိုဖျားသခင်ရဲ့ရွှေပုံတံတန်းတော်နဲ့လူတိုင်းမြင်နိုင်အသိမှတ်ပြုနိုင်ကြမယ်လူသားကဘာကြီးကိုဖန်တီးနိုင်မှာဖြစ်ပါတယ်လို့မှတ်ကြားခဲ့ပါတယ်။သောတာရှင်များခင်ဗျာဂျပန်နိုင်ငံမှာသက်တော်62နှစ်ရှိပြီဖြစ်တဲ့ဗုဒ္ဓဘုန်းတော်ကြီးကစူတောင်းမြတ်တာပို့ခြင်းနဲ့အပြန်အလှန်ဆွေးနွေးပြောဆိုခြင်းတို့ဟာငြိမ်းချမ်းရေးသို့အလင်းအမြန်ရောက်ရာလမ်းဖြစ်တယ်လို့မိန့်ကြားပါတယ်။ဘာသာပေါင်းစုံစုပေါင်းစူတောင်းပွဲမှာကမ္ဘာဘာသာရေးခေါင်းဆောင်များနဲ့အတူတကွစူတောင်းမြတ်တာပြုနိုင်ခြင်းဟာသူဘဝရဲ့အပျော်ရွှင်ဆုံးသောဝိပုခြင်းတစ်ခုဖြစ်တယ်လို့မိန့်ကြားပါတယ်။အတင်တွန်းအားပေးရယူလိုက်တဲ့ငြိမ်းချမ်းရေးဟာအတင်တွန်းအားပေးခြင်းဖြစ်ပင်ပယ်ချခံရမယ်ဆိုတာသမိုင်းကဖော်ပြနေတယ်။စူတောင်းခြင်းနဲ့အပြန်အလှန်ညှိနှိုင်းပြောဆိုခြင်းဟာခရီးအရှိကြီးမဟုတ်ပဲအလင်းရောက်နိုင်တဲ့လမ်းတူဖြစ်တယ်ဆိုတာကျွန်ုပ်တို့သိသင့်ပါတယ်။ဘလို့ပင်ဖြစ်စေစီလုံးချင်းနဲ့အတူတကွပူပေါင်းဆောင်ရွက်ခြင်းမှာအပြန်အလှန်ဆွေးနွေးပြောဆိုမှုကိုဖယ်ထုတ်နေတဲ့ကဘာကြီးတဦးဒီရက်တီနိုင်ခြင်းနဲ့အာနာကိုတောင်းဆိုနေတဲ့ကဘာကြီးကိုတော့တတိမမူလို့မရပါဘူးယွန်ရှာပွဲကောင်းတဲ့အရာများရှိတဲ့နေရာမှာအကျင့်သီလပါရမီနဲ့အမုန်းတရားများရှိနေတဲ့နေရာမှာမေတ္တာတရားနဲ့ကဘာကြီးတစ်ခုကိုဖန်တီးနိုင်ဖို့ကျွန်ုပ်တို့ဘုန်းတော်ကြီးများအတူတကွလက်တွဲကဆူတောင်းမြတ်တာပူတာကြရမှာကျွန်ုပ်တို့အတတ်နိုင်ဆုံးဆောင်ရွက်ကြရမှာဖြစ်ပါတယ်လို့မိန့်ကြားခဲ့ပါတယ်ဗောတာရှင်များခင်ဗျာပဋိပက္ခများကြားတစားကံဖြစ်သူများထဲမှာတဦးဖြစ်တဲ့တာမာမီခါလီကစီးရီးယားနိုင်ငံမှာရှိတဲ့သူမရဲ့မျိုးအာလီပူအကြောင်းပြောရင်နှလုံးနိုင်နာကျင်ခံစားရကြောင်းရှင်းပြပါတယ်ကျွန်မရဲ့မွတ်စလင်တငယ်ချင်းတွေခရီးယံတငယ်ချင်းတွေကိုကျမတတိရတယ်စစ်ပွဲများမတိုင်ခင်မှာခွဲခြားမှုမရှိပေမဲ့ခုတော့ခွဲခြားမှုတွေရှိနေပါပြီမတူညီတဲ့ရိုးရာဓလေ့ထုံးတမ်းဘာသာစကားဘာသာတရားများနဲ့မိုဇိုက်အနုပညာဖန်တီးထားတဲ့ဒီမီမှာအယောက်စီတိုင်းကမိမိတို့ယုံကြည်ရာဘာသာတရားကိုကိုးကွယ်ယုံကြည်ကြတာပါကျမတို့အိမ်တွေဘုံတံကနေကင်းလွတ်တဲ့အခါအိမ်နီးနားချင်းတွေနဲ့တွေ့ခဲ့တယ်ရေနဲ့အစားအစာများဝေမျှခဲ့ကြတယ်စစ်ဖြစ်ပွားနေတဲ့အချိန်များမှာမရနိုင်တဲ့တန်ဖိုးရှိလာသောကောင်းမှုများပါပဲတယောက်နဲ့တယောက်အားပေးကြပြီးတော့ဆူတောင်းခဲ့ကြတယ်သူမတို့မိသားစုလေဘနွန်ကိုဘယ်လိုလွတ်မြောက်လာဖို့ နောက်ဆုံးမှာအီတလီတို့ဒုက္ခသည်အဖြစ်အပို့ခံရပုံတို့ကိုဒါမာကရှင်းပြပါတယ်။ပြီးတဲ့အခါသူမကဆုတောင်းမြတ်တာတောင်းခံတယ်။တကဘာလုံးမှာငြိမ်းချမ်းရေးရရှိဖို့စီးရီးယားမှာငြိမ်းချမ်းဖို့စီးရီးယားကိုပြန်သွားနေထိုင်ဖို့ရာဒါမာကဆုတောင်းမြတ်တာတောင်းခံခဲ့ပါတယ်။တောတာရှင်ဓမ္မမိတ်ဆွေအပေါင်းတို့ခင်ဗျာ World Day of Prayer for Peace ဆုတောင်းပွဲမှာပုယဟမင်းကြီးဖရန်စစ်အရှင်သူမြတ်ကဆုတောင်းခြင်း၌ဘုရားသခင်ထံသို့ကျွန်ုပ်တို့ဥတီကြလင်မဖြစ်နိုင်တာမရှိဘူးအရောက်စီတိုင်းဟာငြိမ်းချမ်းရေးရဲ့လက်မှုပညာရှင်များဖြစ်နိုင်ပါတယ်လို့မှတ်ကြားခဲ့ပါတယ်ကဘာကြီးရဲ့ငြိမ်းချမ်းရေးအတွက်ဘုရားသခင်ထံကျွန်ုပ်တို့ဆုတောင်းခဲ့ကြပါတယ်ဆုတောင်းမြတ်တာကကဘာကြီးကိုကာကွယ်ပေးတယ်အလင်းပေးတယ်ဒါကြောင့်ငြိမ်းချမ်းရေးအတွက်အဆက်မပြတ်ဆုတောင်းဖို့လိုအပ်တယ်ဆိုတာကိုကျွန်ုပ်တို့အတိမတ်ပြုရပါမယ်။ဘုရားသခင်ရဲ့အမည်နာမဟာငြိမ်းချမ်းသာယာခြင်းဖြစ်ပါတယ်။စစ်ပွဲများအကြမ်းဖက်တိုက်ခိုက်ဖျက်ဆီးမှုလုပ်ရက်များကိုကောင်းသောလုပ်ရက်အဖြစ်အတည်ပြုနိုင်ဖို့ဘုရားသခင်ရဲ့နာမကိုအသုံးပြုတဲ့သူဟာဘုရားသခင်ရဲ့လမ်းတော်ကိုလိုက်တဲ့သူမဟုတ်ပါဘူး။ဘာသာတရားရဲ့နာမည်နဲ့တိုက်ခိုက်ခြင်းဟာအဲ့ဒီဘာသာတရားကိုတိုက်ခိုက်နေခြင်းပါပဲအကြမ်းဖက်တိုက်ခိုက်ဖျက်ဆီးမှုများဟာဘာသာတရားရဲ့စစ်မှန်သောဝိညာဉ်ရေးရာကျင့်စဉ်နဲ့ဆန့်ကျင်နေတယ်ဆိုတာကိုကျွန်ုပ်တို့ခိုင်မာသောတန်ဓိဋ္ဌာန်ချလျက်ထပ်မံကြီးညာကြပါစို့စစ်ပွဲများကြောင့်ဒုက္ခခံစားနေရတဲ့ဆင်းရဲသူဆင်းရဲသားတွေကလေးတွေမျိုးဆက်သစ်လူငယ်တွေအမျိုးသမီးတွေမြောက်များလှစွာသောကျွန်ုပ်တို့ရဲ့ညီကိုမောင်နှမတွေရဲ့အသံကိုကျွန်ုပ်တို့ကြားပါလေကျွန်ုပ်တို့တွေသူတို့နဲ့အတူတကွစိတ်အားတက်ကြွလေစစ်မဖြစ်ရဘူးလို့ကြီးညာကြပါစို့စစ်ပွဲတွေဖြစ်ပေါ်စေတဲ့အကြောင်းအရင်းများကိုစနက်တန်ဖြုတ်ကြဖို့နိုင်ငံခေါင်းဆောင်များအားတောင်းဆိုကြပါစို့စင်ရဲမွဲတေမှုမတရားမှုမညီမျှမှုလူဘဝ၌အထင်အမြင်အသေးခံရခြင်းအမျက်ထုတ်ခံရခြင်းစတဲ့ပဋိပက္ခများဖြစ်ပေါ်စေရအကြောင်းအရင်းများကိုဖော်ပြရင်အမြင့်ဖြတ်ခြေမုံတုတ်တင်ဖို့ကျွန်ုပ်တို့ရဲ့ပို၍ကြီးမားသောစက္ကပ်အနံမှုလိုအပ်ပါတယ်။နှစ်ဦးနှစ်ဖက်အပြန်အလှန်ညှိနှိုင်းပြောဆိုမှုကိုထိထိရောက်ရောက်ဆောင်ရွက်တဲ့အခါဘယ်အရာမှမဆုံးရှုံးပါဘူး။ဆုတောင်းမြတ်တာပြုခြင်း၌ဘုရားသခင်ထံချဉ်းကပ်တဲ့အခါမဖြစ်နိုင်တဲ့အရာဆိုတာမရှိပါဘူး။လူတိုင်းဟာငြိမ်းချမ်းရေးရဲ့ဘိတုကံပညာရှင်များဖြစ်နိုင်ကြပါတယ်။ဘုရားသခင်ရဲ့ကူညီဆောင်မမှုအပြင်စိတ်ကောင်းနှလုံးကောင်းရှိကြတဲ့သူတို့နဲ့အတူအစီစီနိုင်အတူတကွဆုတောင်းမြတ်တာပြုခြင်းဖြင့်ငြိမ်းချမ်းရေးဘိတုကံများဖြစ်ကြဖို့ကျွန်ုပ်တို့ရဲ့စက္ကပ်လှုပ်ဆောင်မှုကိုကျွန်ုပ်တို့ပြက်ပြက်သားသားမဆုံမနစ်အသိပြုပြင်ပါれလို့အရှင်သူမြတ်ကမွတ်ကြားခဲ့ပါတယ်